Welcome to the Voice of America in Burmese.
မင်္ဂလာနေ့သင်ဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2014ဇူလိုင်လ30ရက်ဘရူနီမနက်အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ32 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်တော်ကသားညူပါဒီ Hamas ဘက်ကသူတို့ရဲ့လူလာချက်မရသေးဘူး Israel နဲ့ပြစ်ခတ်ရစေလို့မှမဟုတ်ဘူးဆိုပြီးတော့ Hamas စစ်သွေးကြွတမှုတူကပြောလိုက်ပါတယ်။နော်ဒီဆီရီလီယွန်နိုင်ငံမှာ Ebola virus တိုက်ဖျက်နေနေရေးဦးစီးဦးဆောင်လုပ်နေသူအသက် 39 နှစ်အရွယ်ဆရာဝန်တူဟာ Ebola virus ပိုးနဲ့ပဲသေဆုံးသွားပါတယ်။တရုတ်နိုင်ငံမှာဒီပြဿနာဖြစ်နေတဲ့ဆင်ကျန်းပြည်နယ်ထဲမှာတော့ဓာတ်ကင်ထားတဲ့လူအုပ်တို့ရဲ့တိုက်ခိုက်မှုကြောင့်လူဒါဇင်နဲ့ချီသေဆုံးမှုဖြစ်ခဲ့တဲ့ဆိုပြီးတော့တရုတ်စိုးရပိုင်းသတင်းဌာနကကြေညာပါတယ်။ဒီသတင်းတွေကိုကိုစံမိုးဝေနဲ့တူကြေညာပြီးတော့ရှိပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။မြန်မာအစိုးရအတွင်းပြည်ညာရေးဝန်ကြီးနဲ့ကျန်းမာရေးဝန်ကြီးတွေကိုသမရဦးသိန်းစင်ကတောင်ဝန်ကအနားပေးလိုက်ပါတယ်ဒီလိုအပြောင်းလဲတွေလုပ်ရတာဘာကြောင့်ပါလဲ
သူတို့နဲ့သက်ဆိုင်ရာကဏ္ဍတွေမှာမအောင်မမြင်ဖြစ်တာတွေကများတယ်ဆိုတော့အဲ့ဒီဟာအတွက်ပဲသူတို့ကိုဟိုတောင်ဝန်ယူခိုင်းတဲ့သဘောလို့မြင်တာပဲသူတို့ကတော့ဟိုကျမ်းမာကြီးသူတို့ရှင
်နိစက်သူတွေရဲ့သုံးသက်ချက်တွေကိုသတင်းတွေပြီးမှတင်ဆက်သွားပါမယ်အဲ့ဒီနောက်လိုင်းစာကတိုင်းသားညီလာခံနောက်ဆုံးအချိန်လေးလွှတ်တော်တွေကအငင်းပွားနေတဲ့ပြာရွေးကောက်ပွဲစနစ်နဲ့ထိုင်းလူအခွင့်အရေးအခြေအနေတွေကိုလည်းတင်ပြသွားပါမယ်။အခုတော့ဗိုလ်ဒုနေမနဲ့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုသားညွန်ဦးနဲ့ဦးစံမိုးဝေတို့ကကြေညာပါလိမ့်မယ်ခင်ဗျာ
။ Hamas ဘက်ကသူရဲ့လူလာချက်မရသေးတော့ Israel နဲ့အပြစ်ခတ်ရက်စဲရေးလုပ်မှာမဟုတ်ဘူးဆိုပြီးတော့ Hamas စစ်သွေးကြွတမှုတူကပြောဆိုလိုက်ပါတယ်။ Israel ကနေဂါဇာဒေသကိုပိတ်ဆို့ထားတာအဆုံးသတ်ဖို့ဆိုပြီးတော့ Hamas အဖွဲ့ရဲ့တောင်းဆိုချက်ကိုအဲ့ဒီတမှုဖြစ်တဲ့ Mohammed Diouf ကပါလက်စတိုင်းမီဒီယာမှာအင်္ဂါနေ့ကပြောဆိုသွားတာဖြစ်ပါတယ်။သူကိုယ်တိုင်ကတော့ဒီ Israel ဘက်ကလှုပ်ကြံတိုက်ခိုက်မှုကြိုးစားတဲ့တိုက်ခိုက်မှုတွေမှာဒဏ်ရာရခဲ့တာကြောင့်ဘိန်းဒက်ကလပ်ထိုင်းနဲ့နေနေရပါတယ်။အင်္ဂါနေ့တနေ့တည်းမှာဒီ Israel ဘက်ကလေကြောင်းတိုက်ခိုက်မှုရောပစ်ခတ်တိုက်ခိုက်တာတွေကြောင့်ရောသေဆုံးတဲ့ရေတွက်ဟာတရာထက်မနည်းရှိခဲ့ပြီးတော့အခုဆိုလို့ရှိရင်ဂါဇာဘက်မှာသေဆုံးတဲ့ရေတွက်ဟာ1100ကျော်ရှိသွားပါပြီ။အများစုဟာရသားတွေဖြစ်ပြီးတော့ clean ငယ်တွေအတော်များများလဲပါပါတယ်။ Israel ဘက်မှာတော့ဒီစစ်သား53ဦးနဲ့ရသား3ဦးသေဆုံးခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ညာဝူကရေရှည်စစ်ကိုဆင်နွှဲရမယ်လို့ပြောဆိုသတိပေးလိုက်ပြီးတဲ့နောက်အစ္စရေးဘက်ကစီးရီးယားဖိအားတွေအခုတိုးလာချိန်လည်းဖြစ်ပါတယ်။မနေ့ကတိုက်ခိုက်မှုတွေ့မှာပဲဒီဂါဇာမှာရှိတဲ့တခုတည်းသောဒါအပြည့်စင်ုံတခုကိုထိခိုက်ပြီးတော့အဲ့မှာစင်ုံရန်နာသွားပါတယ်။အဲ့ဒီအတိုက်ခိုက်မခံရခင်ကလေးကတော့ဒီဂါဇာမှာလက်စစ်ကိုတနေ့ကို3နာရီပဲပေးနေတာပါ။အစ္စရေးဘက်ကိုခိုးဝင်ဖို့အတွက်ဟာမတ်စစ်သွေးကြော်တွေကဖောက်လုပ်ထားတဲ့မြေရောက်ဥမင်တွေကိုအစ္စရေးတပ်ဖွဲ့တွေကမဖျက်ဆီးနိုင်သေး၍စစ်ပွဲကိုအဆုံးသတ်မှာမဟုတ်ဘူးဆိုပြီးတော့ Israel ဝန်ကြီးချုပ်နတညာဝူကပြောခဲ့ပါတယ်။အဲ့ဒီမြောက်ဥမင်ကိုအုံချတဲ့တိုက်ခိုက်သမားတွေကပဲဒီအင်္ဂါနေ့တုန်းက Israel စစ်သား5ဦးကိုတပ်ဖြတ်ခဲ့တယ်လို့လည်း Israel စစ်တပ်ကပြောဆိုပါရခင်ဗျာ
။ Ukraine နိုင်ငံအရှေ့ဘက်မှာခွဲထွက်ရေးသဘုံတွေအပေါ် Russia ကထောက်ပံ့ပေးနေမှုကိုကန့်ကွက်တဲ့အနေနဲ့ Russia နိုင်ငံရဲ့စွာအင်၊ဗန်ဒါရီနဲ့ကာကွယ်ရေးအစရှိတဲ့ကဏ္ဍတွေကိုဥတီးပြီးတော့ချမှတ်လိုက်တဲ့ American ပြည်ထောင်စုရဲ့ပိတ်ဆို့အရေးယူမှုတွေကိုသမ္မတ Obama ကထုတ်ပေါ်ကြေညာလိုက်ပါတယ်။အခုလိုအရေးယူတာဟာဇူလိုင်လ9ရက်နေ့ကလိုက်ပါလာသူ298ဦးစလုံးတေဆုံးခဲ့ရတဲ့မလေးရှားခီးသည်တွေလေရင်ပြစ်ချခံရမှုနဲ့ဆက်ဆက်နေပါတယ်လို့သမ္မတဥပမာကဘူထူးနေအင်ပီရိုမှာပြောဆိုလိုက်ပါတယ်။အဲ့ဒီလေရင်ကိုယူကရိန်းလေရင်နဲ့မှားပြီးတော့ယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာဒဘုံတွေကရုရှားလို့မစ်ဆိုင်းဒုံးပျံနဲ့ပြစ်ချခဲ့တာဖြစ်တယ်လို့လေးလာသူတွေကသုံးသပ်ကြပါတယ်။ရုရှားနိုင်ငံပေါ်လက်နက်တင်ပို့ရောင်းချမှုအပါအဝင်ရုရှားနိုင်ငံရဲ့ရေနံနဲ့ကာဝေးဆိုင်ရာပစ္စည်းတွေရောင်းဝယ်မှုကိုပိတ်ပင်တားဆီးတဲ့ပိတ်ဆို့အရေးယူမှုအသစ်ကိုဘရက်ဆယ်မှာရှိတဲ့ဥရောပသမဂ္ဂ28နိုင်ငံကတာမတ်ကြီးတွေကသဘောတူညီခဲ့ပါတယ်။ EU အနေနဲ့မလွဲမရှောင်တာတဲ့အတွက်ရုရှားပေါ်အခုလိုအရေးယူပိတ်ဆို့မှုလုပ်ရတာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကပြောဆိုပါတယ်။ရုရှားနိုင်ငံဟာပြစ်ချခံခဲ့ရတဲ့မလေးရှားလေရင်ပြက်ကိုစုံစမ်းစစ်ဆေးတဲ့နိုင်ငံတကာစစ်ဆေးရေးအဖွဲ့နဲ့ပူးတွဲလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တယ်လို့သမ္မတဥပမာကပြောပါတယ်။ဒါ့အပြင်ရုရှားနိုင်ငံကသူရဲ့စစ်တပ်တွေကိုယူကရိန်းနယ်စပ်အနီးမှာဖြန့်ကျက်တပ်ဆွဲထားသလိုခွဲထည်ရေးတပုံတွေကိုလည်းစစ်လက်နက်တွေဆက်လက်ပြီးတော့ထောက်ပံ့နေစေဖြစ်တယ်လို့မစ္စတာအိုဘားမားကပြောပါတယ်။ရုရှားနိုင်ငံဘက်ကနေမစ်ဆိုင်းဒုံးအမြောက်လက်နက်ကြီးတွေနဲ့ယူကရိန်းနိုင်ငံဘက်ကိုပစ်ခတ်နေတာတွေ့နေရတဲ့တိုင်အောင်ရုရှားကတပုံတွေကိုလက်နက်ထောက်ပံ့နေတယ်လို့ပြောဆိုထားတာကိုငြင်းပယ်နေစေဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ခင်ဗျာ။
လီဗျားနိုင်ငံမှာတော့အစ္စလာမစ်ဝါဒီတွေနဲ့လီဗျားအထူးတပ်ဖွဲ့တွေကြားတိုက်ပွဲတွေတွင်းမှာအရှိတ်ဘန်ဂါစီမှာလီဗျားတိုက်လေရင်တစဉ်ပြတ်ကျသွားပါတယ်။လေဟာလက်နက်နဲ့ထိမှန်ပြီးတော့ပြတ်ကျတာလားဆက်ချွေးနေတာကြောင့်လားဆိုတော့ရှင်းလင်းလင်းမဖြစ်သေးပါဘူး။လေမောင်းသူကတော့ခုန်ထွက်ပြီးတော့လွတ်မြောက်သွားတယ်ဆိုပြီးမျက်မြင်တူကပြောပါတယ်။ ဘင်္ဂါဇီရှေ့တောင်ဘက်မှာရှိတဲ့လေဗျာထူးတပ်ဖွဲ့ခြေစပ်စခန်းတွေကိုအစ္စလာမစ်သဘုံတွေနဲ့အရင်ပြည်သူစစ်သဘုံတွေပေါင်းပြီးတော့ဒီကြီးမားတဲ့ထိုးစစ်ဆင်တိုက်ခိုက်တာမို့လို့သူတို့တပ်ဖွဲ့တွေဟာစခန်းကိုစွန့်ခွာခဲ့ရတယ်လို့လေဗျာထူးတပ်ဖွဲ့ရရှိသူကရိုက်တာသတင်းဌာနကိုပြောပါတယ်ထရီပိုလီလေဆိပ်အနီးသတင်းနှစ်ပတ်ကြာတိုက်ပွဲတွေမှာတော့လူအတော်များများထိခိုက်သေဆုံးခဲ့ပါတယ်ထရီပိုလီလေဆိပ်နာလောင်စာဂန်တစ်ခုကိုဒုံးကျည်ထိမှန်ပြီးတော့ခြားလောင်စာဂန်တစ်ခုကိုပါကူးဆက်သွားတဲ့အတွက်မီးလောင်မှုတွေကတော့ဆက်ဖြစ်နေတော့မယ်လို့အာနာဘင်ကပြောပါတယ်အခုလိုမျိုးဒီလေဆိပ်မှာတိုက်ပွဲတွေဖြစ်နေတာဟာဇူလိုင်လ13ရက်နေ့ကလေးကဖြစ်ပါတယ်ခင်ဗျာ
တက်ဆက်ရဲ့ကမ်းလွန်မှာရှိတဲ့ရေနံတင်းတင်းမောပေါ်ကိုလွှဲပြောင်းတင်ထားတဲ့ခတ်ဒေတာကလာတဲ့ရေနံစိမ်းပီပါတန်းကိုကမ်းကိုတည်ဆောင်လာပြီးတော့တင်းဆဲဖို့အမေရိကန်ပြည်ထောင်စုရဲ့တရားရုံးရဲ့တရားသူကြီးကအမိန့်ချမှတ်လိုက်ပါတယ်အမေရိကန်ဒေါ်လာတန်း100တန်ဖိုးရှိတဲ့ရေနံတွေဟာဂယ်လ်ဗက်စတန်ကံယူရမ်းမှာစောင့်ဆိုင်နေလာပါဒီရေနံတွေကိုဘယ်သူဘယ်ဘွားကဝယ်ယူထားတယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးအီရတ်အစိုးရကအီရတ်ရဲ့တယန်တဘာဝတယန်ဇာတာတွေဖြစ်တဲ့အီရတ်အစိုးရပိုင်ဆိုင်နေဆိုပြီးတော့တရားလိုလုပ်ပြီးခတ်ဒေတာအစိုးရကိုအမေရိကန်တရားရုံးမှာတရားစွဲဆိုထားတာဖြစ်ပါတယ်ခတ်တွေဟာအီရတ်ရဲ့ခွင့်ပြုချက်မရှိဘဲရေနံကိုရောင်းချဖို့ကြိုးစားတယ်လို့ဆွတ်ဆွဲပါတယ်ခတ်တွေကတော့အီရတ်နိုင်ငံအတွင်းသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ဒေတာအင်အားတောင်းတင်းဖို့အတွက်သူတို့ရဲ့အနေနဲ့ရင်းနှံတွေကိုကမ္ဘာစည်းကွက်ကိုတိုက်ရိုက်ရောင်းချပိုင်ခွင့်ရှိတယ်လို့ပြောပါတယ်ခတ်တွေကကီယာကုတ်မြို့အနီးမှာရှိတဲ့ရင်းနှံမြေကိုထိန်းချုပ်ထားတာပါသမရဥပမာအစိုးရကတော့ခတ်တွေအနေနဲ့လွတ်လပ်စွာရင်းနှံရောင်းချတဲ့ကိစ္စကိုစန့်ကျင်ပါတယ်ဒါဟာအီရတ်နိုင်ငံကိုအကွဲပြဲဖြစ်သွားစေလိမ့်မယ်လို့ပြောဆိုပါတယ်ခင်ဗျာ
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ဆီယိုလီယွန်နိုင်ငံမှာအီဘိုလာဗိုင်းရပ်စ်တိုက်ဖျက်နေနေမှာဦးစီးဦးဆောင်လုံနေသူအသက်39နှစ်အရွယ်ဆရာဝန်တူဟာအီဘိုလာဗိုင်းရပ်စ်နဲ့ပဲသေဆုံးသွားပါတယ်။ဒေါက်တာဦးမာခန်းဟာအင်ကာနီမွန်လယ်ပိုင်းမှာကွယ်လွန်သွားတယ်လို့ဆီယိုလီယွန်နိုင်ငံရဲ့ကျန်းမာရေးအကြီးအကဲကကြေညာပြောဆိုလိုက်တာပါ။သူဟာပြီးခဲ့တဲ့သတင်းပတ်ကပဲအီဘိုလာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့ဆိုပြီးတော့စမ်းသပ်တွေ့ရှိခံထားသူပါ။အဲ့ဒီမှာပဲဆီယိုလီယွန်သမ္မတဖြစ်တဲ့အာနက်စ်ဘေးခရူးမာဟာလည်းမြောက်ပိုင်းမြို့တစ်မြို့ကသူ့ရဲ့ရောဂါကူးစက်ရေးဌာနကိုလာရောက်ဖို့အစီအစဉ်ရှိခဲ့တာပါ။ဒေါက်တာဦးမခန်းဟာအီဘိုလာရောဂါသည်တရားကြော်ကိုကုသပေးခဲ့တာကြောင့်ဆီယိုလီယွန်နိုင်ငံမှာမျိုးသားတရေကောင်းတူလိုမျိုးဂုဏ်ပြုခံထားရသူပါဒေါက်တာခန်းလုလုနေတဲ့အိတ်ဆေးရုံမှာပဲအခြားသူနာပြု3ဦးဟာလည်းအဲ့ဒီဗိုင်းရပ်စ်ပိုးနဲ့ပဲကွယ်လွန်သွားခဲ့ပါပြီအခုတလောပြန့်နှံ့လာတဲ့ဒီအီဘိုလာဗိုင်းရပ်စ်ဟာဖေဖော်ဝါရီလကလေးကစတင်ခဲ့တာဖြစ်ပြီးတော့ဒါဟာမှတ်တမ်းတွေအရဆိုရင်အဆိုးဝါးဆုံးအခြေအနေဖြစ်တယ်လို့ကျန်းမာရေးကြီးညင်သူတွေကသတ်မှတ်ထားပါတယ်အခုဆိုရင်ပဲဒီအာဖရိကတိုက်ရဲ့မြောက်ပိုင်းဒေသမှာအီဘိုလာရောဂါပိုးကြောင့်သေဆုံးသူဟာ650နှစ်ဦးထက်မနည်းရှိသွားပြီဆိုပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကစနေနေ့ကနောက်ဆုံးထုတ်ပြန်ထားပါတယ်။ဂန်နီယာနိုင်ငံမှာ319ဦး၊ဆီယိုလီယွန်နိုင်ငံမှာ224ဦးနဲ့လီဘီးရီးယားနိုင်ငံမှာတော့129ဦးတို့ဒီရောဂါပိုးကြောင့်သေဆုံးခဲ့ကြတယ်ဆိုပြီး WHO ကထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ
။ကျူဘာနိုင်ငံကနေလက်နက်ခိုးထုတ်ဖို့ကျူဘာနဲ့အတွက်ပနားမားကဖမ်းဆီးထားတဲ့မြောက်ကိုရီးယားတင်မောလိုင်းကိုကုလသမဂ္ဂကအရေးယူပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ပျုံယမ်းမြို့မှာအခြေစိုက်တဲ့ Ocean Maritime Management Company ကိုတနင်္လာနေ့မှာနာမည်ပြစ်စရင်တင်ဖို့အတွက်ကုလသမဂ္ဂလူညွေးကောင်စီရဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့အရေးယူရေးကော်မတီကနေမဲခွဲဆုံးဖြတ်ခဲ့တာပါအဲ့ဒီကော်မတီဟာအခုလိုလက်နက်တွေတည်ဆောင်ပေးဖို့စီစဉ်ရမှာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့တယ်လို့ကော်မတီကပြောပါတယ်အဲ့ဒီတင်ဖို့ကို2013ခုနှစ်ဇူလိုင်လအတွင်းပနမတူးမြောင်းနယ်မှာဖမ်းဆီးမိတာပါချောင်းဂျုံကောင်းအမည်ရှိတဲ့တင်ဖို့ထဲမှာကြီးညာခြင်းမရှိတဲ့ MiG-21 တိုက်လေယာဉ်နှစ်စင်းမစ္စိုင်းဒုံးတွေနဲ့တခြားလက်နက်တွေကိုတရားအိတ်တွေအောက်မှာဖွဲ့ပြီးတော့တည်ဆောင်လာတာဖြစ်ပါတယ်ကျူဘာနိုင်ငံကတော့ဆိုဗီယက်ပြည်ထောင်စုလက်ထက်ကလက်နက်တွေကိုပြင်ဆင်ဖို့အတွက်မြောက်ကိုရီးယားနိုင်ငံကိုပေးပို့လိုက်တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာဒီပြဿနာဖြစ်နေတဲ့ဆင်ကျန်းပြည်နယ်အတွင်းဓာတ်ကင်ထားတဲ့လူအုပ်တို့တက်ခိုက်တာကြောင့်လူဒါဇင်နဲ့ချီသေဆုံးမှုရှိခဲ့တယ်လို့တရုတ်စိုးရပိုင်းသတင်းဌာနကကြေညာသွားပါတယ်မြို့နဲ့မြို့မှာအင်တာနက်လာနေတုန်းကလူအုပ်တိုက်ခိုက်မှုတွေရှိပြီးတော့ဟန်လူမျိုးတွေရောခွေးကွာလူမျိုးဒေသခံတွေရောသေဆုံးမှုရှိတယ်လို့တရုတ်စိုးရပိုင်းရှင်းဝါသတင်းဌာနကကြေညာတော့ပါရဲကနေတနက်နဲ့ပြန်ပြီးတော့တုံ့ပြန်နှင်းနေရတာကြောင့်တက်ခိုက်သူဒါဇင်နဲ့ချီပြီးတော့သေဆုံးတယ်လို့သတင်းမှာဖော်ပြပါတယ်တက္ကစ္စတန်နဲ့ပါကစ္စတန်နေချင်းဆက်ဖြစ်တဲ့တရုတ်နယ်စပ်မှာဖြစ်ပျက်ခဲ့တာဖြစ်ပြီးတော့အဲ့ဒီအကြမ်းဖက်မှုကြောင့်ဒဏ်ရာရသူတွေလည်းရှိပါတယ်။ကိင်္ဂနံအတိအကျတော့မသိရသေးပါဘူး။အဲ့ဒီလူဟာဒီအဲ့ဒီမြို့မှာရှိတဲ့ရဲဌာနတစ်ခုနဲ့ဆွေအဆောင်တစ်ခုကိုဝန်ရောက်တက်ခိုက်ပြီးတော့ဒီအကြမ်းဖက်မှုကအသေးချာကိုပြင်ဆင်ထားတဲ့အကြမ်းဖက်တက်ခိုက်မှုဖြစ်တဲ့ဆိုပြီးတရုတ်ဆွေကသုံးနှုန်းပါတယ်။အဲ့ဒီကနေတဆင့်အနီးနားမြို့တစ်မြို့ကိုပါကူးဆက်ပြီးတော့အဲ့ဒီမှာလူညွေးတက်တွေကမတားဆီးနိုင်ခင်အရက်သားတွေကိုတက်ခိုက်မှုတွေလုပ်ခဲ့ကြတယ်လို့ဆိုပါတယ်။ တိုက်ခိုက်မှုဟာတရင်လာနေကလေးကဖြစ်ခဲ့တာဆိုပေမဲ့ဒီသတင်းကိုတရုတ်ဆိုရကတရက်ကြာတော့မှထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီလိုမျိုးကြမ်းဖက်တိုက်ခိုက်မှုမျိုးတွေဟာတရုတ်နိုင်ငံမှာအတော်လေးအကဲဆက်လွန်းတဲ့အကြောင်းအရာမျိုးသတင်းမျိုးဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းဝီဂါမွတ်စလင်တွေအများစုဖြစ်တဲ့ရှင်ဝမ်စင်ကြန်ဒေသမှာမငြိမ်သက်မှုတွေဖြစ်ပြီးတော့လူ200နီးပါးသေဆုံးခဲ့ရပူပါတယ်။ဒုတိယကမ္ဘာစစ်အတွင်းဟီရိုရှိမားမြို့ကိုနုပြူဘုံကျဲချခဲ့တဲ့လေမောင်းနေတဲ့ကနောက်ဆုံးကြံရစ်သူသီယိုဒီဗန်ကော့ခာအသက်93နှစ်အရွယ်နဲ့ကွလွန်သွားပြီဖြစ်ပါတယ်။ကွလွန်ချိန်မှာသူဟာအမေရိကန်တောင်ပိုင်းဂျော်ဂျီယာကသူ့ရဲ့နေအိမ်မှာနောက်ဆုံးနေထိုင်ခဲ့ပါတယ်။ဗန်ကော့ခာ1945ခုနှစ်ဩဂတ်စ်လ6ရက်နေ့ကဟီရိုရှိမားမြို့ကိုဘုံကျဲခဲ့တဲ့ B-29 လေယာဉ်မောင်းသူဖြစ်ပါတယ်။အဲ့ဒီအနုပြူဘုံကြောင့်မလို့လူပေါင်း34,000ကျော်သေဆုံးခဲ့ရတယ်လို့ပဲဒုတိယကမ္ဘာစစ်ကလည်းအဆုံးသတ်စေခဲ့ပါတယ်ခင်ဗျာ။
ဟိုလူနေ့မနေ့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုသားညုံဦးနဲ့ဦးစံမိုးဝေတို့ကကြီးညာခဲ့ကြတာပါခင်ဗျာ။သောရရှင်နေအခုကြားနေရတာက VOA American တံမဲဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုစက်တိုက်တင်ဆက်ပါမယ်။ပထမဦးဆုံးအစိုးရအတွင်းအပြောင်းလဲတွေကိုကြည့်အောင်ပါမြမအစိုးရပြည်ထောင်စုအဆင့်ဝန်ကြီးနှုတ်ဦးကိုသမရရဲ့လက်မှတ်နဲ့ယာရုကနေအနားပေးလိုက်ပါတယ်အစိုးရတက်တန်းကုံဆုံးမှုတိတ်မလို့တော့တဲ့အချိန်အတော်တွင်းမှာပဲအခုလိုအစိုးရအဖွဲ့တွင်အပြောင်းလဲတချို့ဖြစ်လာတာပါဒီအကြောင်းကိုတော့ကုသားညွန့်ဦးကဆက်လက်တင်ပြပါမယ
်ယာရုကနေပြီးတော့အနားပေးခံရတဲ့ပြည်ထောင်စုဝန်ကြီးနှုတ်ဦးကတော့ပြည်ရိုင်းဝန်ကြီးဦးအောင်ကြည်နဲ့ကျမိုင်ဝန်ကြီးဒေါက်တာဖီသက်ခင်တို့ဖြစ်ပါတယ်မိမိရဲ့သဘောဆန္ဒအလျောက်ယာရုကနေပြီးတော့နှုတ်ထက်ခွင့်ပြီးလိုက်တဲ့ဆိုပြီးတော့ပြန်နှမ်းမှာသမရဥသိန်းစိန်ကလက်မှတ်ထိုးထုတ်ပြန်ထားပြီးမြင်အရင်ကလည်းဒီဝင်ကြီးတွေကိုယာရုကနေအနာပြီးတဲ့ဆိုရင်ဒီအသုံးနှုံးပဲသုံးလို့ရှိပါတယ်နိုင်ငံရေးစောင့်ကြည့်လေ့လာသူတူဖြစ်တဲ့မင်္ဂလာမြမအဖွဲ့ရဲ့ဒါရိုက်တာဒေါက်တာဖိုးဝင်းကတော့ဒီဝင်ကြီးဌာနနှစ်ခုစလုံးမှာမအောင်မြင်မှုတွေရှိနေတာကြောင့်တာဝန်ရှိသူတွေကိုအနာပေးမှုဖြစ်နိုင်တယ်လို့ယူဆပါတယ
်ဟိုကျွန်တော်မြင်တာတော့အသေးစိတ်တော့သူတို့အထဲထဲမှာဘာဖြစ်လဲမသိဘူးပေါ့လေဒါပေမဲ့အပြင်ကလူတွေနဲ့ကြည့်ရင်တော့သူတို့နဲ့သက်ဆိုင်ရာကဏ္ဍတွေမှာမအောင်မမြင်ဖြစ်တာတွေကများတယ်လေ။အဲ့တော့အဲ့ဒီဟာအတွက်ပဲသူတို့ကိုဟိုတာဝန်ယူခိုင်းတဲ့သဘောလို့မြင်တာပဲ။ဆိုလိုတာတော့ဟိုကျန်းမာရေးဆိုလို့ရှိရင်လည်း budget တွေတော့ပိုရလာတယ်။ဒါပေမဲ့ဟိုတိုးတက်မှုကမရှိဘူးပေါ့လေ။ဒါတွေကလည်းလူရောများနေတဲ့ကိစ္စပေါ့လေ။ဆိုစံကြာရေးကဏ္ဍမှာလည်းအခုသတင်းတော့ဒီနဲ့အစိုးရတွေနဲ့မပြေမလည်ဖြစ်တဲ့ကိစ္စတွေသတင်းတော့ဒီဟိုမျိုးဖန်ခံလာတဲ့ကိစ္စတွေအဲထောင်ခဏခဏကြားတဲ့ကိစ္စတွေတရားစွဲခံရတဲ့ကိစ္စတွေဒီလိုမျိုးဟိုမပြေမလည်ဖြစ်တာတွေကများလာတော့တာဝန်ယူခိုင်းနေလို့ဟိုယူဆတာပါလေ
ဒေါက်တာဖုန်းဝင်းကြတော့ဒီမင်္ဂလာမြန်မာလေးလက်ရှိလုပ်နေတယ်နောက်ဒီကျမရဲ့ကိစ္စနဲ့နှီးဆက်ဆက်ရှိတဲ့ခါကျတော့ဒေါက်တာဖေသက်ခင်နဲ့ပတ်သက်လို့နှုတ်ထွက်သွားတဲ့ကိစ္စနဲ့ပတ်သက်လို့ပါဒီကျမရဲ့ဝန်ကြီးဌာနအဝင်ဝိုင်းမှာကိုဘယ်လိုများမြင်ကြလဲခင်ဗျာ
သူကတော့ဆရာဝန်ကောင်းတယောက်ဝန်ထမ်းကောင်းတယောက်ပေါ့လေဟိုဒါပေမဲ့အများပြည်သူတယောက်အနေနဲ့ကြတော့လေသာဟို budget တွေကပိုရလာတယ်တိုးတော်လည်းပဲကျမရေးစောင့်ရှောက်မှုကဘလုံးမမကောင်းဘူးဆိုတော့လေဟိုပြည်သူတယောက်အနေနဲ့ကတော့ခံစားလို့မရဘူးပေါ့လေဟိုသူတို့အစိုးရဆရာဝန်တွေဒီအစိုးရဆေးရုံတွေအတွက်တော့ကောင်းအောင်တော့လုပ်ပြီးနိုင်ခဲ့ပါတယ်တိုးတော်လည်းပဲအများပြည်သူအတွက်ကတော့မလုပ်ပြီးနိုင်တဲ့အတွက်ဝေဖန်မှုတွေကဆူဆူဝါးဝါခံနေရတာပေါ့ဆိုတော့အခုဟိုလွှတ်တော်ထဲမှာဆိုလည်းအပြောအဆိုခံရဆုံးဌာနတစ်ခုဖြစ်နေတာပေါ့လေ
။ယာရုကနေပြီးတော့အနာပေးခံရသူပြောင်စုဝင်ကြီးဦးအောင်ကြည်ဟာဆိုလို့ရှိရင်အရင်စစ်စုရလက်ထက်မှာဒီအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့စစ်စုအကြားဆက်ဆိုင်ဝင်ကြီးဖြစ်တဲ့တာဝန်ယူခဲ့ဘူးသူဖြစ်လို့ပဲစစ်စုရလက်ထက်ကနေပြီးတော့အစုအသစ်လက်ထက်ထိအလုံသမိုင်းဝင်ကြီးဖြစ်လဲဆောင်ရွက်ခဲ့ပါတယ်။နောက်ပြည်ညိုင်းဝင်ကြီးဖြစ်လာတာပါ။တကယ်တော့ဒီသမရဥသိန်းစိန်အစုအသက်တန်းတစ်နှစ်ပဲလူတော့တဲ့အချိန်မှာအခုလိုမျိုးဝင်ကြီးအပြောင်းလဲအချို့ဖြစ်တာဟာပြုပြင်ပြောင်းလဲမှုတွေအရှိန်မြင့်မှုတကယ်ပဲအပြောင်းလဲလုပ်တာလား။ဒါမှမဟုတ်ခုနကလိုပဲဒီမအောင်မမြင်ဖြစ်နေတဲ့ကဏ္ဍတွေမှာတာဝန်ရှိသူတွေကိုဖယ်ရှားခြင်းအဖြစ်အစိုးရပုံရိပ်ကောင်းအောင်လို့ကြိုးစားတာလားဆိုတာဒီမိကုန်းရှိပါတယ်ဒေါက်တာဖုန်းဝင်းကတော့ဒီနောက်ခြေလမ်းကိုစောင့်ကြည့်ရမယ်လို့ဆိုပါတယ
်ဟိုတကယ်ဟိုနာမည်ကောင်းယူတဲ့သဘောမျိုးပဲဟိုဝန်ကြီးတွေကိုအရေးယူလိုက်ပြီးအလားတူနောက်ထပ်ဝန်ကြီးကိုတယောက်ကိုခန့်တယ်ဆိုလိုတာကကိုယ့်ရဲ့နီးစပ်ရာတယောက်ဝန်ထမ်းတယောက်ကိုပဲခန့်တယ်ဆိုလို့ရှိရင်တော့ဒါနာမည်ယူယုံတက်တက်လောက်တာပေါ့လေတကယ်ဟိုကောင်းစီခြင်းလို့လုပ်တယ်ဆိုလို့ရှိရင်တော့ဒါပြည်သူတွေအကျိုးကိုပဲကြည့်ပြီးတော့ရဲရဲဝံ့ဝံ့ဆုံးဖြတ်မဲ့ဟိုနိုင်ငံရေးတမားတယောက်ကိုဟိုရွေးပြီးခန့်မှာပေါ့လေအဲ့တော့သူကတစ်နှစ်လောက်ပဲအချိန်ရှိတယ်ဒီတစ်နှစ်အတွင်းမှာဖြည့်လျှော့เสียရှိတာတွေအားလုံးကိုဖြည့်လျှော့ပေးသွားမယ်မူဝါဒပိုင်းဆိုင်ရာပေါ့လေအပြောင်းလဲလုပ်เสียရတဲ့ရှိတာတွေကို ဒီလူတွေအတွက်ရရဲတင်းတင်းဆုံးဖြတ်သွားမယ်ဆိုလို့ရှိရင်တော့အဲ့လိုမျိုးဆိုလို့ရှိရင်တော့ဒီလောကကြီးကတိုးတက်သွားမှာပေါ့လေ
အစိုးရအနေနဲ့ဒီစောင်းနေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေမှာသူ့အစိုးရအဖွဲ့အတွင်းမှာမလိုက်နိုင်သူတွေကိုခြံခဲ့မယ်ဆိုပြီးတော့သမရဦးသိန်းစိန်ကုလင်ကသတိပေးပြောခဲ့ပြီးတာရှိပါတယ်သူ့ရဲ့အစိုးရတန်းကာလအတွင်းမှာလည်းပဲဒီပြောင်းစုဝင်ကြီးတွေအပြောင်းလဲအတော်များများလုပ်ခဲ့ရမှာယာရုကနေပြီးတော့ဖေရှားခံရသူအများစုဟာပြည်ပြင်ပြောင်းလဲရေးမလိုလားသူတတိယဖြစ်ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်အားနည်းသူဖြစ်နေအများကယူဆသတ်မှတ်ခံရသူတွေဖြစ်ကြပါတယ်ခင်ဗျာ
ကုသညွန်ဦးရဲ့တင်ပြချက်ပါခင်ဗျာအခုတော့ကချင်ပြည်နယ်လိုင်ဇာဘက်ကိုတွားရအောင်ပါကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာမြို့မှာ၄ရက်ကြာကျင်းပခဲ့တဲ့တိုင်းသားလက်နက်ကင်အဖွဲ့အစည်း16ဖွဲ့ကထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးဟာဇူလိုင်29ရက်နေ့မှာပြီးဆုံးသွားခဲ့ပြီးအဲ့ဒီအစည်းအဝေးကအဓိကကျတဲ့အချက်တွေကိုသတင်းစာရှင်းလင်းပွဲကျင်းပပြုလုပ်ခဲ့ပါတယ်လိုင်ဇာမြို့ကိုရောက်ရှိသတင်းယူနေတဲ့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကအခုလိုသတင်းပေးပို့လာပါတယ်
ဟုတ်ကဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေးညှိနှိုင်းအဖွဲ့ NCCT မှာပါဝင်တဲ့တရန်သာလက်နက်ကင်တပ်ဖွဲ့တွေရဲ့ထေတိခေါင်းဆောင်တွေရဲ့ဆွေးနွေးပွဲဟာအင်ကာနေ့ညနေပိုင်းမှာပြီးဆုံးခဲ့တဲ့နောက်သတင်းစာရှင်းလင်းပွဲကိုည၈နာရီမှာကျင်းပခဲ့တာဖြစ်ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာအခုလိုထေတိဆွေးနွေးပွဲကျင်းပရတာဟာ NCCT နဲ့အစိုးရရဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဆွေးနွေးရာမှာနှစ်ဖက်ညှိနှိုင်းဖို့ခက်ခဲပြီးNCCT အနေနဲ့ဆုံးဖြတ်လို့မရတဲ့အချက်တွေရှိခဲ့တာကြောင့်ထိပ်သီးဆွေးနွေးပွဲကျင်းပပြီးအဆုံးဖြတ်ရယူခဲ့တာဖြစ်ကြောင်းပဏာမပြောကြားပါတယ်ထိပ်သီးဆွေးနွေးပွဲမှာအဓိကဆုံးဖြတ်ခဲ့တဲ့အချက်ကိုတော့ NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်သားကအခုလိုပြောပါတယ
်ဒီစီဝေးမှာပေါ့ဗျာအဓိကရည်ကြီးတဲ့ဆုံးဖြတ်ချက်တွေကတော့ကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တော်လိုင်းရေးအဖွဲ့စီအားလုံးအနေနဲ့ပေါ့နော်ဒီမိုကရေစီရေးအမျိုးသားတန်းလူရေးကိုယ်ပိုင်တန်းခွင့်ရရှိရေးနဲ့စစ်မှန်တဲ့ဖွဲ့ပြပြည်တော်စုတည်ဆောက်ရေးဆိုတဲ့မူအပေါ်မှာတို့တိုင်းသားအားလုံးအနေနဲ့အဲ့ဒီမူအပေါ်မှာဆက်လက်ပြီးတော့ရပ်တည်သွားမယ်အဲ့ဒီအပေါ်မှာပဲဆက်လက်ဆွေးနွေးသွားမယ်ဒါကတော့တို့အလျှော့မခံနိုင်ဘူးနော်
အစိုးရနဲ့ဆက်လက်ဆွေးနွေးရမှာတပြည်လုံးအပြစ်ခတ်ရစဲရေးကိုဆွေးနွေးနေချိန်မှာပဲနိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းချမှတ်တာတွေကိုတပြိုင်တည်းဆောင်ရွက်သွားဖို့ကိုလည်းဆုံးဖြတ်ထားတာဖြစ်ပါတယ်ဆွေးနွေးပွဲမှာအခြေခံမူ၁၀ချက်ကိုလည်းချမှတ်ခဲ့ပြီးဒီအခြေခံမူတွေမှာ NCCT ကိုတာဝန်ပေးအပ်တဲ့အချက်တွေစာချုပ်မူကြမ်းရေးဆွဲရာမှာပြင်ဆင်ရမယ့်အချက်တွေလက်မှတ်ရေးထိုးရာမှာပါဝင်ရမယ့်အဖွဲ့အစည်းတွေရဲ့စံသတ်မှတ်ချက်တွေစတာတွေပါဝင်တာဖြစ်ပါတယ် NCCT ကရေးဆွဲထားတဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မူကြမ်း NCA ကိုထိပ်သီးဆွေးနွေးပွဲကသဘောတူလက်ခံပြီးဒီမူကြမ်းအတိုင်းအစိုးရနဲ့ဆွေးနွေးသွားဖို့ရှိနေတယ်လို့NCCT အဖွဲ့ဝင်ဦးခွန်အုပ်ကာကပြောပါတယ
်ဒီထိပ်သီးဆွေးနွေးကဘယ်သူမှမငြင်းမနဲ့လက်ခံတာက NCCT ကပြုစုထားတဲ့ NCA လို့ခေါ်တဲ့ဒီမူကြမ်းကိုအလုပ်လုပ်နိုင်တဲ့ working document အဖြစ်လက်ခံလာတာဒီမူကြမ်းနဲ့ဆက်လုပ်ဖို့အားလုံးကလက်ခံနံပါတ်1ဒီမူကြမ်းကိုလက်ခံတဲ့ပြီးဒီမူကြမ်းအနေပြီးတော့ဆက်လုပ်သွားနိုင်တဲ့လမ်းညွှန်ချက်တွေထွက်လာတယ်အဲလမ်းညွှန်ချက်တွေကကျွန်တော်တို့ဒီမူကြမ်းကိုတိုင်းရင်းသားတွေဘက်ကအမြင်နဲ့ပေါင်းစပ်ပြီးတော့ပြုပြင်ကြောင်းလဲရတဲ့မူကြမ်းကိုကျွန်တော်တို့ကင်ထားပြီးတော့အစိုးရဘက်နဲ့ဆွေးနွေးဖို့ဖြစ်တယ်။အစိုးရနဲ့ဆွေးနွေးတဲ့နေရာမှာအစိုးရဘက်ကလည်းเนาะအမရကြီးတို့လွတ်တော်တို့ကမတော်တို့ကသဘောထားကြီးကြီးနဲ့အမျိုးမျိုးရှိရှိနဲ့လက်ခံပဲဖြေလျှော့ပေးမယ်ဆိုရင်တော့လက်မှတ်ထိုးနိုင်ခြင်းနေရာပုံနည်းစပါ
2013ခုနှစ်အော်တိုဘာလမှာ NCCT စတင်ဖွဲ့စည်းပြီးတဲ့နောက်အစိုးရနဲ့တရားဝင်၄ကြိမ်အလွတ်တဘော၄ကြိမ်ဆွေးနွေးပြီးဖြစ်ပါတယ် NCCT အဖွဲ့ဝင်ဒေါက်တာစလိုင်းလျံမုံစခေါင်းကတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးမအောင်မြင်သေးတာဟာနိုင်ငံရေးလူမျိုးရေးဘာသာရေးဖွဲ့စည်းပုံစတဲ့ကိစ္စတွေဖြေရှင်းရေးနဲ့စစ်ပြေးဒုက္ခသည်တွေနေရပြောင်းနိုင်ရေးအပေါ်အလေးနဲ့ထားဆွေးနွေးနေတာကြောင့်ဖြစ်တယ်လို့ပြောပါတယ်လက်ရှိဆောင်ရွက်နေတဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်အပေါ်မှာတော့ဒေါက်တာစလိုက်လျံမုံစခေါင်းကအခုလိုဆက်ပြီးပြောပါတယ
်ကျွန်တော်တို့ချုပ်ဆိုမဲ့စာချုပ်ကခိုင်မာတဲ့စာချုပ်ဖြစ်နေဒီစာချုပ်ချုပ်ပြီးလို့ရှိရင်တေးတေးချာချာပဲကျွန်တော်တို့အတိချုပ်စီချုပ်ပြီးဖြစ်တဲ့နိုင်ငံကြီးပြည်သူလာကိုဖြေရှင်းချင်တယ်အဲ့ဒီနိုင်ငံကြီးပြည်သူလာဖြေရှင်းပြီးလို့ရှိရင်လည်းဒီတိုင်းပြည်ကိုငင်းချက်အောင်တကယ်လုပ်ချင်တယ်တူးတက်အောင်လုပ်ချင်တယ်ဒီတိုင်းပြည်ထဲမှာရှိတဲ့မတူကွေးပြတ်နေတဲ့လူမျိုးပေါင်းစုံမတူကွေးပြတ်နေတဲ့ဘာသာကြီးပေါင်းစုံမတူကွေးပြတ်နေတဲ့ဘာသာစကားပေါင်းစုံငင်းချမ်းစွာတွေ့လက်တွေ့နေထိုင်နေမဲ့နိုင်ငံတော်ကိုထူထောင်ပြုတယ်ကျွန်တော်တို့ဖြစ်ပေါင်းစုံမှာပြင်ဆင်နေတယ်အဲ့လိုဖြစ်ပေါင်းစုံမှာပြင်ဆင်နေတဲ့အတွက်နေနေကြာနေတော့ဘို့ပြည်သူလူထုကနားလည်ပြီးဖို့ကျွန်တော်မေတ္တာရပ်ချင်ပါတယ်
အင်္ဂါနေ့ကပြီးဆုံးသွားတဲ့အစည်းအဝေးမှာ NCCT အဖွဲ့ဝင်16ဖွဲ့ကခေါင်းဆောင်တွေပါဝင်တာဖြစ်ပြီးဒီကနေ့မှာတော့ NCCT မှာမပါဝင်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးဖို့ရှိနေပါတယ်။ NCCT မှာမပါဝင်တဲ့အဖွဲ့အစည်း5ခုအနက်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ကတော့လိုင်စာမျိုးကိုရောက်ရှိနေပြီးဝါပြည်သွေးစည်းညွညွေးပါတီ UWSA မိုင်းလာခေါ် NDAA နဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့ကတော့တယောက်နိုင်ခြင်းမရှိပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲပြီးရင်တော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့နောက်လအတွင်းမှာဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။
ဗီဒီယိုသတင်းတော့ကိုမိုးစောကချင်ပြည်နယ်လိုင်စာမြို့ကနေသတင်းပေးပို့ခဲ့တာပါကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းပဲဖြစ်ဖြစ်တေးသချင်းတောင်းခြင်းပဲဖြစ်ဖြစ်အမြန်ဆုံးစာရေးသားပေးပို့နိုင်တဲ့ email လိပ်စာကတော့ burmese@voanews.com ပဲဖြစ်ပါတယ် VOA ဗုဒ္ဓဦးနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတခါလွှတ်တော်တွင်အခြေအနေတွေကိုတင်ပြပါမယ်ပြည်သူလွှတ်တော်မှာအစိုးတင်သွင်းထားတဲ့အချိုးကျကိုစားပြုစနစ်PR စနစ်ကျင့်သုံးရင်းနဲ့ပတ်သက်ပြီးကော်မတီကော်မရှင်ဖွဲ့လေ့လာသုံးသပ်ဖို့မနေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာသဘောတူဆုံးဖြတ်လိုက်ပါတယ်။ဒီလိုကော်မရှင်ဖွဲ့သုံးသပ်လေ့လာဖို့ကိစ္စကို PR စနစ်ထောက်ခံသူလွှတ်တော်အမတ်တွေရောစန့်ကျင်ကန့်ကွက်သူအမတ်တွေပါလက်ခံလိုက်ကြတာပါ။အသေးစိတ်ကိုမတ်စုမွန်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။နောင်ကျင်းပမယ့်ရွေးကောက်ပွဲတွေမှာအချိုးကျကိုစားပြုစနစ် PR ကိုကျင့်သုံးရေးအစိုးရကိုအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ပဇွန်အောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ကပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပြီးတော့သူတင်သွင်းခဲ့တဲ့အစိုးရကိုလွှတ်တော်တွင်ဆွေးနွေးဖို့အများစုကသဘောတူထားခဲ့တာပါ။ထောက်ခံသူတွေနဲ့ဆွေးနွေးသူတွေနောက်ကြားနေသူတွေနှစ်ရက်တာအခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဇူလိုင်လ29ရက်နေ့မှာတော့ PR စနစ်နဲ့ပတ်သက်လို့ကော်မရှင်ဖွဲ့ပြီးလေ့လာသုံးသပ်ကြဖို့ပြည်သူ့လွှတ်တော်ဩဂထသူရဦးရွှေမန်းကပြောတဲ့အပေါ်မှာအားလုံးကသဘောတူလိုက်တဲ့အကြောင်းကချင်ပြည်နယ်အင်ကျန်းရံမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကပြောပါတယ
်ဆွေးနွေးမှာဟိုဩဂထကတော့ဒီကနေ့ပတ်သက်မှာကော်မရှင်တစ်ခုဖွဲ့မှာပေါ့နော်ဒီမှာနိုင်ငံနဲ့အသင့်တော်ဆုံးဘယ်လိုမျိုးဝိုင်းပြီးရွေးချယ်ကြမယ်ဆိုတာပညာရှင်တွေရောပါပြီးမှဒီကော်မရှင်ဖွဲ့ပြီးမှဆွေးနွေးဆုံးဖြတ်ဖို့အတွက်အဲ့လိုပဲပြောမှအဲ့ဒီကိစ္စကိုအလုံးဝိုင်းအတည်ပြုလိုက်ပါတယ်။ဒီနေ့မှကျတော်တို့ကအဲ့ဒါပြောရဆိုဘယ်တော့စဖွဲ့မယ်ဆိုတော့မပြောဘူး။အဲ့လိုကော်မရှင်ဖွဲ့ရေးကော်မရှင်ရဲ့ဆုံးဖြတ်ချက်ကြီးနောက်မှပြည်အောင်စစ်တပ်တော်ကဒါကိုဥပဒေရေးဆွဲမယ်လို့ပြောတယ်။ပြည်အောင်စစ်တပ်တော်ဥပဒေရေးဆွဲပြီးမှပဲအဲ့ဒါအတည်ပြုမှာပေါ့နော်။အလုပ်မယ်လို့အဲ့လိုပြောပါတယ်။
ကချင်ပြည်နယ်စည်းလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီရဲ့အမတ်ဒေါ်ဒွဲဘူးကလွှတ်တော်တွင်တိုင်းရင်းသားလူနည်းစုကိုယ်စားလှယ်တွေနဲ့အမျိုးသမီးကိုယ်စားလှယ်တွေပါဝင်နိုင်မှုပိုများလာနိုင်မယ်လို့ယုံကြည်ပြီးတော့ PR အချိုးကျကိုစားပြုစနစ်ကိုထောက်ခံဆွေးနွေးခဲ့သူဖြစ်ပါတယ်။ PR စနစ်နဲ့ပတ်သက်လို့စပြီးတော့ပြောဆိုဆွေးနွေးကြခြင်းကလေးကတောက်လျှောက်ကန့်ကွက်လာခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကPR စနစ်နဲ့ပတ်သက်လို့ကော်မတီကော်မရှင်ဖွဲ့ပြီးလေ့လာသုံးသပ်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုတော့လက်ခံသဘောတူတယ်လို့ဆိုပါတယ်
။ဟိုတွတ်တော်ဥက္ကဋ္ဌကြီးကပြောတာပေါ့နော်။ဒါဆိုတော့ဒီတိုင်းလာစီလုံးညီညီရလည်းမဖြစ်မနေလိုအပ်တယ်။အမှုသားပြန်လဲတင်းမြဲကြီးကလည်းမဖြစ်မနေလိုအပ်တယ်။အဲဒီအတိုင်းပဲပေါ့နော်။ခုနကတရားဥပဒေစိုးမိုးနဲ့ဒီငင်းအီးကန်းဒီလိုညီညီရလည်းမဖြစ်မနေလိုအပ်တယ်။အဲ့ဒါဒီအထူးကိမခံနိုင်တဲ့တွေ့ကျွန်တော်အနေနဲ့ဒီလိုစနစ်ကို PR စနစ်ကိုအခြေခံပြီးတော့ရွေးကောက်ပွဲစနစ်ကိုပြည်သူ့လွှတ်တော်အတွက်တိုင်းဒေသကြီးပြည်နယ်မှာဆောင်ရွက်မယ်ဆိုတဲ့အဆိုဆိုရင်ကျွန်တော်လက်မခံနိုင်ဘူးလက်မခံတာပါလဲဆိုတော့ဒီလိုဆောင်ရွက်တဲ့နေရာမှာမျက်နှာကပ်ကပ်ဖြစ်အောင်ကော်မတီကော်မရှင်ဖွဲ့ကြည့်တဲ့အခါမှာကော်မတီကော်မရှင်ရဲ့သုံးသပ်အကြံပြုချက်ကိုလွှတ်တော်ကအဆုံးဖြတ်ယူပြီးတော့မှဆောင်ရွက်သွားမှာဖြစ်တယ်လို့အဲ့လိုဆုံးဖြတ်တိုက်တယ်ဒါအဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီဟာကို PR စနစ်ကိုထောက်လက်ခံတာမဟုတ်ဘူးကျွန်တော်ဥက္ကရာကနေပြီးတော့ကော်မတီကော်မရှင်ဖွဲ့စည်းတဲ့အခါမှာဒီကော်မတီကော်မရှင်ရဲ့သုံးသပ်အကြံပြုချက်ကိုလွှတ်တော်မှအဆုံးဖြတ်ယူပြန်ယူမယ်လို့ပြောတဲ့အတွက်ကျွန်တော်တို့ကမကန့်ကွက်တာအဲဒီလွှတ်တော်ဥက္ကရာရဲ့ဒီအထက်ပါရှင်းလင်းချက်ကိုပဲကျွန်တော်တို့ကထောက်ခံတာဗျ
PR စနစ်ကိုတိုင်းဒေသကြီးတွေမှာကျင့်သုံးမယ်ဆိုရင်တိုင်းရင်းသားလူနည်းစုကိုယ်စားလှယ်တွေပါဝင်နိုင်ခွင့်ပိုများလာနိုင်မယ်လို့ကချင်ပြည်နယ်အမတ်ဒေါ်ဒွဲဘူးကယုံကြည်ပေမဲ့အဲ့ဒါနဲ့စန့်ကျင်ဘက်တိုင်းရင်းသားကိုယ်စားလှယ်တွေပါဝင်နိုင်မှုအခွင့်အလမ်းနည်းမယ်လို့ယူဆသူကတော့ကြားပြူပါတီလို့လူသိများတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်ဦးရထွန်းဖြစ်ပါတယ
်။ကြားစနစ်ပြောင်းလဲကျင့်သုံးမယ်ဆိုလို့ရှိရင်အဲ့ဒီဒီအခွင့်အလမ်းနည်းသွားမယ်ဒါကြောင့်မလို့လက်ရှိအခက်မဲ့တာကျွန်တော်တို့က တင်လျော်တယ်၊ကြိုက်ကြီးတယ်အဲဒီချာစနစ်ကိုပြောင်းပြင်ပြီးဆိုတဲ့အနေနဲ့ကျွန်တော်တို့ကဆန္ဒထောက်ပေါ်တာဖြစ်တာပေါ့ကျွန်တော်တို့ရဲ့နိုင်ငံရဲ့အခြေအနေနဲ့တိုက်ညီတဲ့စနစ်လို့ပြောထားတာဖြစ်တဲ့အတွက်ကြောင့်မလို့အပြည့်သဘောအနေနဲ့ဆွေးနွေးလို့ရှိရင်လည်းဆွေးနွေးနိုင်တဲ့အနေအထားရှိရတယ်ဒါတော့လည်းကျွန်တော်တို့ပါတီအနေနဲ့ကတခြားသောတိုင်းရင်းသားပါတီတွေနဲ့လည်းကျွန်တော်တို့အပြင်မှာနှိမ့်နိုင်တိုင်ပင်ထားတာဖြစ်တဲ့အတွက်ဒီကူညီညွတ်မှုကိုပြတဲ့အနေနဲ့ကျွန်တော်တို့ကဒီဟာကိုကျွန်တော်တို့ကသမီးပြောင်းအပြောင်းလဲကိုကျွန်တော်ရေကောက်ပတ်စနစ်အပြောင်းလဲကိုကန့်ကွက်တယ်ဆိုတဲ့သဘောထားကိုထောက်ပေါ်တဲ့အနေနဲ့ဒီမျိုးခံစားပြရတာလည်းဖြစ်ပါတယ်
တိုင်းရင်းသားပါတီတချို့ကလွှတ်တော်ကိုယ်စားလှယ်အယောက်30ကျော်လွှတ်တော်အစည်းအဝေးကိုမတက်ဖဲနဲ့သဘောမတူကြောင်းပြသခဲ့တဲ့အထက်မှာကြားပြူပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်18ဦးစလုံးလဲပါဝင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ပြည်အစနစ်နဲ့ပတ်သက်လို့ကော်မရှင်ဖွဲ့ပြီးလေ့လာသုံးသပ်ဖို့သဘောတူလိုက်ကြပြီးဖြစ်ပေမဲ့လည်းဘသူတွေပါဝင်ပြီးတော့ဘရော့စာဖွဲ့မယ်ကော်မရှင်တက်တန်းကဘယ်လောက်ကြမယ်စတဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူးရှင်။
မဆုမွန်ရဲ့ပြောပြသွားတာပါခင်ဗျာ VO ရထုတ်လွှင့်နေတဲ့သတင်းတွေနဲ့ Radio အစီအစဉ်တွေနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Burmese ဆိုတဲ့ Facebook စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်အခုတော့ထိုင်းနိုင်ငံအခြေအနေပါအပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ AI ရဲ့ကိုယ်စားလှယ်တွေဟာထိုင်းအာနာသိန်းစစ်အစိုးရတာဝန်ရှိသူတွေနဲ့မကြသေးခင်ကတွေ့ဆုံခဲ့ပြီးထိုင်းနိုင်ငံကလူအခွင့်ရေးအခြေအနေပေါ်စိုးရိမ်ချက်တွေကိုအစီရင်ခံစာမကြခင်ထုတ်ပြန်သွားမယ်လို့သိရပါတယ် VOA သတင်းတောက် Steve Harman သတင်းပေးပို့ထားတာကိုဆက်လက်တင်ပြချင်ပါတယ်ပြီးခဲ့တဲ့မေလ22ရက်နေ့ကထိုင်းနိုင်ငံမှာစစ်တပ်ကအာနာသိန်းခဲ့ပြီးနောက်ပိုင်းထိုင်းနိုင်ငံကလူအခွင့်ရေးအခြေအနေတွေကိုလေ့လာဖို့လန်ဒန်မြို့အခြေစိုက်အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်း AI အဖွဲ့ရဲ့ကိုယ်စားလှယ်၄ဦးပါအဖွဲ့ဟာဒီလာဇန်းပိုင်းမှာထိုင်းနိုင်ငံကိုတွားရောက်ခဲ့တယ်လို့ AI အဖွဲ့ကပြောပါတယ်။ဇူလိုင်လ9ရက်ကနေ18ရက်နေ့ထိ9ရက်ကြာတွားရောက်ခဲ့တဲ့ AI အဖွဲ့ရဲ့ခီးစဉ်အတွင်းထိုင်းအာနာသိန်းစစ်ကောင်စီဖြစ်တဲ့ NCPO လို့ခေါ်တဲ့ထိုင်းညီညွတ်ရေးနဲ့တရားဥပဒေစိုးမိုးရေးထိုင်းအမျိုးသားကောင်စီရဲ့ကိုယ်စားထိုင်းစစ်တပ်ဒုတိယစစ်ဦးစီးချုပ်နဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။ထိုင်းစစ်အစိုးရက AI အဖွဲ့ကိုလက်ခံတွေ့ဆုံခွင့်ပေးတာမေးမြန်းခွင့်ပေးတာတွေအတွက်ထိုင်းစစ်အစိုးရကိုကျေးဇူးတင်ကြောင်း AI အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Olaf Bloombis ကပြောပါတယ
် We have serious concerns about the human rights situation in Thailand since the military takeover and in this report
ထိုင်းမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်နေတဲ့လူခွင့်ရေးအခြေအနေတွေကိုကျွန်တော်တို့အလေးနဲ့စိုးရိမ်ပါတယ်နောက်သတင်းပတ်အနည်းငယ်ကြရင် AI အဖွဲ့ရဲ့အစီရင်ခံစာထွက်လာတဲ့အခါကျွန်တော်တို့ဘာကိုစိုးရိမ်တယ်လဲဆိုတာပိုရှင်းရှင်းလင်းလင်းသိရမှာပါအာဏာသိမ်းထိုင်းကောင်စီကိုလည်းလေးနှစ်တည်းအကြံပြုချက်တွေပေးသွားမှာပါကျွန်တော်တို့ရဲ့အကြံပြုချက်တွေလက်ခံအသုံးချနိုင်မယ်ဆိုရင်တော့နိုင်ငံတကာလူခွင့်ရေးစံတမချက်တွေကို NCPO ကဖြည့်ဆည်းနိုင်ပါလိမ့်မယ
်ထိုင်းစစ်အစိုးရက AI အဖွဲ့ကိုလက်ခံတွေးဆောင်ခဲ့တာဟာထိုင်းနိုင်ငံရဲ့အခြေအနေကိုပိုနားလည်လာစေဖို့နဲ့လူအခွင့်အရေးနဲ့ပတ်သက်ပြီး NCPO စစ်ကောင်စီရင်ဆိုင်နေရတာတွေကိုပိုပြီးအကောင်းမြင်နားလည်လာစေဖို့ဖြစ်တယ်လို့ထိုင်းအစိုးရသတင်းဌာန NTD ကထုတ်လွှင့်သွားပါတယ်ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအပါအဝင်ကမ်ဘောဒီးယားလာအိုဗီယက်နမ်ရွှေပြောင်းအလှူသမားတွေကိုဖမ်းဆီးနှိမ်နှင်းမှုတွေပေါ်စိုးရိမ်ပြီးကြောင်း AI အဖွဲ့နဲ့အခြားလူအခွင့်ရေးအဖွဲ့တွေကပါထုတ်ပြောခဲ့ကြပါတယ်။ထိုင်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာကမ်ဘောဒီးယားအလှူသမားတသိန်းကျော်ထိုင်းနိုင်ငံကထွက်ခွာသွားရတယ်လို့ကြမ်းတဲ့ရွှေပြောင်းအလှူသမားတွေကြားမှာလည်းစိုးရိမ်နေကြပါတယ်။ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်း6ခုကဒုက္ခသည်တသိန်း3000ကျော်ကိုလည်းထိုင်းစစ်အစိုးရကပြန်ပို့တော့မယ်ဆိုတဲ့အစီအစဉ်တွေကြောင့်စိုးရိမ်ပြီးကြောင်း UNHCR လို့ခေါ်တဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးကထုတ်ပြောထားပါတယ်။ထိုင်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေပေါ်ကန့်သတ်ချုပ်ချယ်ခဲ့သလိုရာပေါင်းများစွာသောထိုင်းပြည်သူတွေဟာလည်းဖမ်းဆီးစစ်ဆေးတာတွေခံခဲ့ရတာကြောင့်ထိုင်းနိုင်ငံတွင်ကလူအခွင့်အရေးအခြေအနေကိုစိုးရိမ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ